ရခိုင်ပြည်နယ်တိုက်ပွဲတွေကတင်းရှောင်နေရသူတွေကိုကိုဗစ် -19 အရေးသတိပေးဖို့အခက်တွေနေတယ်လို့ကူးစက်မခံရရေးအတွက်လိုက်နာဆောင်ရွက်နိုင်တဲ့အခြေအနေမရှိဖြစ်နေတဲ့အကြောင်းတင်ပြပေးပါမယ်။ရခိုင်ပြည်နယ်တွင်ကိုဗစ် -19 ရောဂါကာကွယ်တားဆီးရေးအတွက်ကုလသမဂ္ဂကအမေရိကန်ဒေါ်လာ1.2 billion အသုံးပြုမယ်လို့စနေနေ့မှကြေညာလိုက်ပါတယ်။ရခိုင်ပြည်နယ်တွင်ကအကူအညီလိုအပ်နေတဲ့ထိခိုက်နစ်နာလွယ်သူတွေနဲ့နေရွှန့်ခွာထွက်ပြေးသူတွေကိုပေးသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်လဝဲစာရိုက်ရွာကစစ်ရှောင်းလူပေါင်း1000ကျော်ကိုကိုဗစ် -19 ပညာပေးဆောင်ရွက်ဖို့သွားတဲ့အဖွဲ့တစ်ခုကိုတော့စနေနေ့တုန်းကစစ်တပ်ကတားဆီးခဲ့ပါတယ်။ပုံနေကျွမြို့နယ်ကျန်းမာရေးစောင့်ရှောက်မှုဝန်ဆောင်မှုလူငယ်ဖွံ့ဖြိုးရေးအသင်း PDY အဖွဲ့ဝင်တွေနဲ့သူ့ကိုစစ်တပ်ကတားဆီးခဲ့တာလို့စစ်ရှောင်းတွေကိုအခုအညီပေးနေတဲ့တဘာဝနေဒီအရှင်ပညာဇောတာက VOA ကိုပြောပါတယ်
။ဒီကဒီ COVID-19 နဲ့ပတ်သက်ပြီးတော့အပူချင်းတိုင်းနာလာတို့ပညာပေးတို့ပြောနိုင်အောင်ဆိုပြီးတော့ဦးနေအေးဖို့ခေါ်ပြီးတော့လာတာပါရော။ဆန္ဒနာဝင်ချင်လောက်မှာဦးစင်းတို့ရွာရဲ့အထက်ကိုရောက်တယ်။ရွာထက်ကိုရောက်တော့တက်ကဦးစင်းတို့ကိုတားထားတယ်။ကားပေါ်တယ်လဲဆိုင်းလာတယ်ဖုံးတယ်လဲတ
င်ကြတယ်ဒါပေမဲ့ညနေပိုင်းမှာတော့ဥပဇင်းတဘာဝနဒီအရှင်ပညာဇောတနဲ့လူငယ်ဖွံ့ဖြိုးရေးအသင်းဝင်တွေကိုစစ်ရှောင်းနေရှိရာလဝဲစာရိုက်ရွာဖုံးကြီးချောင်းကိုတွားခွင့်ပြုလိုက်ပြီးမြေကားကိုတော့စနေနေ့ညပိုင်းအထိတင်ထားစေဖြစ်တယ်လို့ပြောပါတယ်လဝဲစာရိုက်ရွာအနီးမှာမြမတက်မတော်မိုင်းခွဲတိုက်ခိုက်ခံခဲ့ရတဲ့အေဘီလ3ရက်နေ့ကနေအခုချိန်ထိလူဦးရေ1000ကျော်ဖုန်ကြီးချောင်းကနေထွက်ခွင့်မရသေးပဲပိတ်မိနေတာပါဒီလိုတွေ social distancing လို့ခေါ်တဲ့တဦးနဲ့တဦးကြားအကွာအဝေးတစ်ခုချပြီးနေနိုင်တဲ့အခြေအနေမျိုးရှိပါသလား
တယောက်နဲ့တယောက်ဘုံပင်မပြောနဲ့တပေတော့မရဘူးတလက်မကွာဖို့တော့မလိုဘူးတယောက်နဲ့တယောက်ခြေချင်းထပ်ပြီးတော့နေနေရတာပါအဲဒီပိတ်လောက်ထားတဲ့စခန်းမှာဆိုရင်ဖုန်ကြီးချောင်းအပေါ်အောက်ထပ်တမယုံအခုတော့ဒီယောဂီတွေနေတဲ့ဟိုသင်္ကန်းလို့ခေါ်တာဗီမှာသင်္ကန်းဆောင်ပေါ့ယောဂီတွေနေတဲ့ဆောင်အလုံးအပြည့်နောက်ပြီးတော့ဒီကျောင်းရဲ့ကွင်းမြေတွေမှာလည်းပဲယာယီကျန်းရတယ်ဒါလည်းအပေါ်လေးနဲ့ထိုးပြီးတော့နေနေကြရတယ်လူရဲ့တစ်ထောင်ကျော်ဟာဘလို့မှမဆန်ဘူးချက်ပိတ်တက်ပြီးတော့နေနေရ
မြမတက်မတော်နဲ့ရခိုင်လက်နက်ကင်တိုက်အေးအေးချာတိုက်ပွဲတွေဖြစ်ခဲ့ပြီးနောက်ဒေတာတွင်းမှာအင်တာနက်ဆက်သွယ်မှုကိုလည်းအစိုးရကဖြတ်တောက်ထားတာပါဒီအချက်ကြောင့်လူလူကြားကိုဗစ် -19 အရေးအသိပညာဖြန့်ဝေမှုအတွက်အဟန့်တားဖြစ်တယ်လို့လည်းအရှင်ပညာဇောတာကမိန့်ပါတယ
်ဒေါ်ဒီမာက TV သတင်းလို့စာဆောင်လို့ဆိုတာရော်ဒီမာမရှိဘူးအဲအင်တာနက်ဝန်ဆောင်မှုရရင်တော့သူတို့ဖုန်းလေးတွေနဲ့အင်တာနက်ကြည့်ရင်တော့သူတို့ဒီကိုဗစ်နဲ့ပတ်သက်တဲ့ပညာပေးတွေသိရမယ်
လက်ရှိမှာတော့သဘာဝနဒီအရှင်ပညာဇောတာကစာနယ်ရိက္ခာနဲ့ခုလုံနိုင်ရေးတာဝန်ယူဆောင်ရွက်နေတဲ့စစ်ရှောင်းစခန်း၄ခုရှိပြီးအဲ့ဒီ၄ခုစလုံးမှာတော့အစိုးရဘက်ကရောအကူအညီပေးရေးအဖွဲ့အစည်းတွေဘက်ကရောကိုဗစ် -19 နဲ့ပတ်သက်လို့ကူညီဆောင်ရွက်နေတာအတိမရှိသေးပါဘူး။မြေပုံမြို့နယ်ကစမြင်ကန်းကြီးနောက်ပုံနေကျွန်းမြို့နယ်တွင်ကလဝဲဆရိုက်ရွာဇေဒီပြင်ဒုက္ခသည်စခန်းတို့မှာစစ်ရှောင်းထောက်နဲ့ချီနေထိုင်နေကြပါတယ်။စစ်ရှောင်းနေအိမ်ပြန်ခွင့်မရသေးတာကြောင့်ကို့အိမ်တွေထဲမှာပဲနေဖို့လူတွေတဦးနဲ့တဦးကြားအကွာအဝေးတစ်ခုချပြီးနေကြဖို့ဆိုရကလည်းမဖြစ်နိုင်တဲ့အနေအထားပါရှင်။ကျမတင်ကြီးထိုက်ပါ